Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကိုတော်ရရှင်နေပိုင်ဆိုင်နေကြပါစီခင်ဗျာ။ VOA မြန်မာနိုင်ငံ2018ခုနှစ်ဩဂုတ်လ29ရက်ဗုဒ္ဓဟူးနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလူမီတာ2440 51တို့ကနေစတင်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်မဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်ဗျတ်တပါဒီမနေ့ကင်းသတင်းတွေကိုဒေါ်လှလှတန်းနဲ့အတူကြီးညာပေးမှာပါ။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီးပြီးထွက်ပြေးကြတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဌာနကအချက်လက်တွေစုဆောင်းနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာလက်နက်စမ်းသပ်မှုတွေဟာဂျပန်နိုင်ငံကိုအခုချိန်ထိချင်းချောက်နေသေးတယ်လို့ဂျပန်အစိုးရကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။ထွန်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးတစ်နှစ်ပြည့်လာချိန်မှာရခိုင်ပြည်နယ်တွေကိုကုလသမဂ္ဂအဖွဲ့အစည်းတွေတွားရောက်ဖို့တိတ်ကိုအရေးကြီးတဲ့အကြောင်းနဲ့ဒုက္ခသည်တွေအတွက်ရန်ကုန်ငွေလိုအပ်နေကြောင်းကုလအတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောကြားလိုက်တဲ့သတင်းကိုတင်ဆက်မှာဖြစ်တယ်လို့ပြီးခဲ့တဲ့နိုင်ရီပိုင်းအတွင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့လူညုံရင်းကောင်စီရဲ့မြန်မာအရေးတကပွင့်ဆွေးနွေးပွဲအကြောင်းကိုလည်းပြည့်ပြည့်စုံစုံတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဒီအင်္ဂါညတိုင်းရည်လီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဒေါ်လလတန်းတို့ပြောပြပေးပါအောင်ဗျာ
။ Its report issued yesterday found and I quote patterns of gross human rights violations and abuses committed by the security forces
ဒါရောဒီကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းတွေတင်ဆက်ဖို့အချိန်ရောက်ပြီမို့ဒေါခင်မျိုးသက်နဲ့ဒေါ်လလသန်းတို့ပြောပြပြပါဦးဗျာ
။မြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီးပြီးထွက်ပြေးခဲ့တဲ့တစ်နှစ်ပြည့်တဲ့အချိန်မှာသူတို့ထွက်ပြေးမှုမှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးအကျူးလွန်ခံခဲ့ရတဲ့ရိုဟင်ဂျာတွေစီကနေအမေရိကန်နိုင်ငံသားဌာနကအချက်လက်တွေစုဆောင်းနေပါတယ်။အင်္ဂါနေ့ကပြုလုပ်တဲ့လုံခြုံရေးကောင်စီရဲ့မြန်မာအရေးတခုဖွင့်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဒုက္ခသည်တွေရဲ့ကိုရစ်ဖြစ်ရတွေကနေရိုဟင်ဂျာအများစုဟာသူတို့ကိုယ်တိုင်အကြမ်းဖက်မှုကိုတိုက်ရိုက်ခံစားခဲ့ရတာတွေ့ရကြောင်းပြောပါတယ်။အရေးအကြီးဆုံးကဒီရာဇဝတ်မှုတွေကိုအဓိကကျူးလွန်ခဲ့တဲ့တရားခဏ်ဟာတခုတည်းဖြစ်ပြီးဒါဟာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေဖြစ်နေတာကိုအစိုးရခန်းစာထဲမှာတွေ့ရတာဖြစ်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံသားဌာနတွေ့ရှိချက်ကတော့လူပေါင်း1000ကျော်ကိုတွေ့ဆုံမေးမြန်းခဲ့တာပေါ်မှာအခြေခံထားကြောင်းနဲ့ဒါဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ဒုက္ခသည်တွေကိုကြပန်ကောက်ရွေးပြီးတော့မေးထားတာဖြစ်ကြောင်းပြောပါတယ်။ရိုဟင်ဂျာစစ်သွေးကြော်ရဲ့တိုက်ခတ်မှုကြောင့်မြန်မာလုံခြုံရေးတပ်သားတရားစင်လောက်တိဆုံးခဲ့ရတဲ့နောက်မှာစစ်တပ်ကလည်းရရဆက်ဆက်ချေမှုန်းမှုတွေလုပ်ခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာ9သိန်းလောက်ထွက်ပြေးခဲ့ကြတယ်လို့လည်းတမ္မတီဟေလီကပြောပါတယ်။တမ္မတီဟေလီကအစိုးရခန်းစာတွေကအခုထိလူစုကိုချမပြသေးတဲ့အသေးစိတ်အချက်လက်တွေကတချို့ကိုထောက်ပြရမှာသူတို့ဆောင်စန်းစစ်ဆေးခဲ့တဲ့ရိုဟင်ဂျာတွေက၅ပုံ၃ပုံရဲ့ပြောပြကြရဒုက္ခသည်တရားကြောတေဆုံးတမ်းမဟုတ်အသက်အဖမ်းခံခဲ့ရကြောင်းနဲ့57ရာခိုင်နှုန်းကလိင်မှုဆိုင်ရာအကြမ်းဖက်တာခံရပြီး82ရာခိုင်နှုန်းကတော့သူတို့ရဲ့နေအိမ်တွေတမ်းမဟုတ်ရင်သူတို့နေထိုင်တဲ့ခြေရွာတွေမိရှုတာခံခဲ့ရတယ်လို့ပြောပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လကဖြစ်ပွားခဲ့တဲ့အာဆာရိုဟင်ဂျာအကြမ်းဖက်အုပ်စုရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့မြန်မာလူချင်းရေးတပ်တွေရဲ့နေမြေရှင်းလင်းရေးမှုကြောင့်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုကိုလူမျိုးတုံးတပ်ဖြတ်မှုရည်ဝဲတဲ့လှုပ်ဆောင်တဲ့ပြစ်မှုအဖြစ်သတ်မှတ်ဖို့အမေရိကန်နိုင်ငံသားဌာနကဆုံးဖြတ်ချက်ချနိုင်ခြင်းမရှိသေးကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးဟေဒန်နဝတ်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒီသတ်မှတ်ချက်ကတိတ်ကိုတိကျဖို့လိုအပ်တဲ့အတွက်လွယ်လွယ်နဲ့မလုပ်နိုင်တဲ့အကြောင်းတမန်လူတွေအတွက်ကတော့ဒီပြစ်မှုတွေဟာယုံနိုင်လောက်စရာမရှိအောင်တိတ်ဆိုးရွားလွှမ်းလာပြီးမဲ့ကဘာတွန်းတရားရုံးတွေရဲ့အတိမတ်ပြုလက်ခံမှုဥပဒေနဲ့ကိုင်ညီအောင်လှုပ်ဆောင်ဖို့ကခက်ခဲရှုပ်ထွေးလာတယ်လို့ပြောကွရအမျိုးသမီးကပြောကြားခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာ9သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးခုန်လွန်ခဲ့ရတဲ့ဖြစ်ရာဟာလူမျိုးစုလိုက်ဖယ်ရှားရှင်းလင်းမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနကပြောကြည့်ပြီးဖြစ်ပါတယ်။ဒီလာနေ့ကတော့လူခွေးကောင်စီမှမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ကတော့ဒီပြစ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်တဲ့အတွက် ICC နိုင်ငံတကာခုံရုံးကနေစုံစမ်းစစ်ဆေး ye you be wo tight don't get up here body. Don't you eat conceal inganiga, chimba get him, Yamananga, Sanga, the Gwen, Sinuve, Maro, Kula Tamga, Sanga, American Damaji, Nikki Haliga, American Nagan Jai Tanaga, Pulu de, Tija, Susan, Sissi, who do it, wishy jedwe ha. A chalet, Shapui, a poet, wishy jedwe, kindy de, Timja get be. Don't you eat conceal in it, sell it, you, some red double tight don't give a day.
American and Mexico, Nananga Jama, Yashi get it.
Arizona being a Republican Wayne, Teludoma, John McCain, who Karwa Pure, Kana, Caesar, Kugaro, Leshine, American, Suya, Yashi, Hounriga, Stanley, Omi, Bue, Jimbame, Kanadia Pipari, Washington DC, Muroshi, National Leader, Nangando, Korean, Pia Jongdoma, Jimbame, Dibutu, Sudan Buema, American Tamara Hounri, Pichari, Barack Obama, George Bu, Bush Duga, Guerondu, Teludoma, Karwa Pure, Megon, Piojabu, Shibari, American Nangan Jai, Wenji Hong, Henry Kitson Jane, American Telodo Mahong, Joseph Liverbendule, Matias Gap, Yojajama, Pipari, Telodo Ma, John McCain, Congo, Tane Duduene, Dudia Tamra Hong, Joe Biden, American Kagwe, Wenji Hong, William Cohen, New York Muro Wenhong, Michael Bloomberg, Telodo Mahong, Pichare, Gary Hartney, Russ Spangone, Phil Graham Dole Pawe Mare, Mr. McCain Go, Tu Boya Gere, Maryland Pine, Annapolis Chi, Medica Yeda Tekadu Ma, Tingli Nija, Nemna de Juma, Pipare.
Pure American and Menepa Nimavala season ago, Menetown Igani Block, Kunanaiti, Lightomida Donzen, Kilohertz Go Dongonga, Lightomida Laze, Kilohertz Conle Shetonga, Lightomida Laze Shit, Kilohertz Chowdinga Dongane, Tutia Naiwama,
ไลลามิตาเดียโกเซคิโลเฮิรตซ์ติงาคงาโรกานิทุลวนไปนิบาเรมะเนชินายกานิโกนายจีเปลี่ยนแลทุลวนเจกโรไลโลมิตา 2016年に南アフリカ政府が中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフリカ政府は中国に対して軍事的な圧力を加えたことで、南アフ ဝေဘုတ်အတွက်စီစဉ်နေတယ်လို့ပြောပါတယ်။မြောက်ကိုရီးယားကသူ့ကြံတဲ့တောင်ကိုရီးယားနဲ့ကအမေရိကန်ပြည်တော်စုနယ်ပါတန်တမာရေးကောင်းလုပ်လာတာတွေ့ရကြောင်းနဲ့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার နဲ့ပတ်တင်တဲ့ဒုံးကျည်စီစဉ်နေဖြစ်ပေမဲ့လို့မြောက်ကိုရီးယားကောင်းဆောင်ကင်ချွန်ဦးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့တမန်ဝင်ထိပ်သီးဆွေးနွေးပွဲအတွင်းလက်မှတ်ရေး
American Kawi, Tana, Nine, Down Korean, Naga, Mapilome, Cajin Purigu, Sangamam, Hope, Dejon, American Kawi, Winji, Jim Matiska, Piovari, Tamra, Donald Trump, Yam, Yau Korea, Gonson, Kim Jong Unja, Zona, Siniga, Jim Bagari, Singapore, Tati Nilagama, a Jizon, Cajin Purigu, American, Sangambu, Chilandri, you get up, Pipari, Tabime, Nauta, Cajin Purigu, Sangambu, CCM, Shirejon, Winji, Matiska, Inga Niga, Dindal, Rigu, Piovari,
ထေဒီညီလာခံမှာကျင်းပခဲ့ပြီးသမ္မတထရမ့်ကဆေးလေးချင်းမှုတွေဟာရန်ဆရာရောက်တယ်လို့ပြောခဲ့ပါတယ်။ဒါကြောင့်တောင်ကိုရီးယားနဲ့ဆေးလေးချင်းမှုတချို့ကို အခုတော့နိုင်ငံတကာနဲ့မြန်မာဆန်ရတဲ့လွှာတွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှအင်္ဂါနေ့ကကျင်းပတဲ့မြန်မာနိုင်ငံအရေးတကပွင့်ဆွေးနွေးပွဲအဖွဲ့မေကုံးမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကရခိုင်ပြည်နယ်တဲဟုကုလသမဂ္ဂအဖွဲ့အစည်းတွေတွားရောက်နိုင်ဖို့တိတ်ကိုအရေးကြီးကြောင်းနဲ့ဒုက္ခသည်တွေကူညီရေးအတွက်ရန်ပုံငွေတွေလိ ဲ့ဆောင်ရွက်ကြဖို့တိုက်တွန်းပါတယ်အပြည့်စုံကိုတော့ဒေါခင်မြို့သက်ကတင်ပြမှာပ
ါမြန်မာနိုင်ငံမှာဒေတာရင်းတည်ငြိမ်အေးချမ်းရေးအတွက်အဓိကလိုအပ်တာကတိုင်းရင်းသားလူမျိုးစုတွေအားလုံးပြန်လည်တည်မြဲရေးဖြစ်ပြီးဒီအတွက်တာဝန်ခံတာဝန်ယူမှုကအဓိကကြကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြောကြားလိုက်ပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂကနှီးမျိုးစုံနဲ့ပါဝင်ဖြည့်ရှင်းပေးဖို့အတွက်စူးစမ်းနေတာဖြစ်ပြီးအခုနောက်ဆုံးအနေနဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကနေစမ်းစစ်တဲ့အစီရင်ခံစာတနင်္လာနေ့မှာထွက်လာခဲ့တဲ့အတွက်ဒါကိုကုလသမဂ္ဂအဖွဲ့အစည်းတွေကလေးလေးနက်နက်စဉ်းစားမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ကလုံခြုံရေးကောင်စီအစည်းအဝေးအဖွဲ့မိန့်ခွန်းမှာအခုလိုပြောပါတယ
် Its report issued yesterday found and I quote patterns of
terror shapwe phaya mniya thut pyan na asin khan sa da ma lun lun yi tat phwe ri ga lu khwin yi chu paw mwe ri go su su wa wa chu lun ga le poun san ni go twi ya le lo phaw pya tha ba le ai da ma yee da tha ya a tain pyo yin thuru ha naing ngar ga upare ya su ywa le ya su mu san ya chu paw mwe ri a taw mya mya go lu saung ga le lo tin pya tha da ba ai yi asin khan sa ri ga tu shi jet tin na a jan pi jet tu go sat san ya kula tam ga a phwe si a lung ga ti ti ja ja thwe tin sin sa ja me lo chin lo yong ji ba le အိမ်မှာနိုင်ငံတကာရဲ့ထိရရောက်ပူပေါင်းဆောင်ရွက်ရေးဟာသိအရေးကြီးပါတယ်။ပြည်မှုကျူးလွန်သူတွေကိုထိုက်သင့်တဲ့အပြစ်ရစေဖို့လှုပ်ဆောင်မှုဟာနိုင်ငံတကာဥပဒေအရဖြစ်ရမယ်အပြင်ခိုင်လုံပြီးဗလိုက်မှုမရှိတဲ့မြန်မာကပါတိုင်းနာဖို့လိုအပ်တဲ့အချက်တွေဖြစ်ရပါမယ်
။ကုလသမဂ္ဂကမြန်မာအရေးကိုထဲထဲဝင်ဝင်ဆောင်ရွက်ပေးနေပြီးဧပြီလထဲမှာအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်အဖြစ်ခရစ်စတင်းစခရက်ရှနာဘတ်ဂနာကိုခန့်ထားပြီးဆောင်ရွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ကထွက်ပြေးခိုးလုံနေသူတွေနေရပြန်နိုင်ရေးအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာ UNDP တို့နဲ့မြန်မာအစိုးရတို့ကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်တဲ့အထိအောင်မြင်ခဲ့ပေမယ့်တကယ်တမ်းလိုအပ်ချက်တွေအပြည့်အဝမဆောင်ရွက်ပေးနိုင်သေးတာဟာဒေသရင်းလိုအပ်တဲ့နေရာတွေကိုတွားရောက်ခွင့်မရသေးတာကြောင့်ဖြစ်ကြောင်းကုလသမဂ္ဂတွင်မှုချုပ်ကအခုလိုပြောပါတယ
် Access is critical to meet the enormous needsand to allay the fears of refugees would like to return home.
နေရပြန်ရေးအတွက်စိုးရိမ်မှုတွေနဲ့လိုအပ်ချက်တွေကသိကိုကြီးမားနေတဲ့အတွက်လိုအပ်ချက်တွေကိုသိရအောင်အဲ့နေရာကိုဆောက်ရောက်နိုင်ဖို့သိရေးကြီးပါတယ်။အခိုင်ပြင်းနဲ့မှကျန်နေသူတွေအတွက်လည်းသူတို့လိုအပ်ချက်ကဘာတွေလဲဘယ်လိုအစီအစဉ်တွေလုပ်ပေးရမယ်ဆိုတာကိုသိဖို့အဲ့နေရာကိုသွားနိုင်ဖို့အရေးကြီးတာပါပဲ
။ရခိုင်ပြည်နယ်မှာကျန်နေတဲ့ရိုဟင်ဂျာတွေဟာအပြစ်ပယ်ခံရတယ်လို့ခွဲခြားဆက်ဆံခံရတာတွေ့ရကြောင်းနဲ့အများအပြားဟာလူသားချင်းစာနာမှုဆိုင်ရာအခြေခံလိုအပ်ချက်တွေအဖြတ်တောက်ခံနေရတယ်လို့ရိုဟင်ဂျာ3000လောက်ဟာလည်းဒုက္ခတဲ့စခန်းတွေကနေဘဲမှထွက်ခွင့်မရပဲကျန်းမာရေးပညာရေးနဲ့တခြားလူမှုရေးအပြင်အသက်ရှင်နေထိုင်ရေးအတွက်ပါအကန့်အသတ်တွေရှိနေတာတွေ့ရတဲ့အတွက်ဒုက္ခတဲ့တွေအရေးအဖြေရှာဖို့ဘယ်နည်းနဲ့မဆိုလှုံ့ဆော်ရမှာဖြစ်ကြောင်းပြောပါတယ်အတွင်းမှုချုပ်ဟာဇူလိုင်လတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာဖြစ်ပြီးမုတ်တုံရာသီကံခန်းနေရတဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်နိုင်ငံတကာဆန်တဲ့အညီလူခွင့်ရင်းနဲ့ဂုံတိတ်ခါရှိရှိလုံခြုံစိတ်ချစွာပြန်နိုင်မှုအဖြေရှာရေးကိုကုလသမဂ္ဂကနှီးမျိုးစုံနဲ့ပါဝင်ကူညီနေကြောင်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာတရားရင်ဆိုင်နေရတဲ့ Writers ဗတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလွှတ်ပေးဖို့လည်းပန်ကြားခဲ့တာပါ။အင်္ဂါနေ့လုံခြုံရေးကောင်စီရဲ့မြန်မာအရေးဆွေးနွေးပွဲမှာ UNHCR အဖွဲ့ ကုလသမဂ္ဂဆိုင်ရာအထူးတန်တမန် Kate Blanchett ကလည်း Ranger တွေဟာကမ္ဘာပေါ်မှာအဖြစ်နဲ့ခံရဆုံးလူတွေဖြစ်ကြောင်းနဲ့ Ranger ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းပူးပေါင်းကူညီမှုတွေအရေးပေါ်လိုအပ်နေတယ်လို့အစည်းအဝေးမှာပြောပါတယ
် It is imperative that governments, development and humanitarian agencies, the private sector and individuals work in solidarity
to find ဖွံ့ဖြိုးရေးနဲ့လူသားချင်းစာနာမှုအဖွဲ့အစည်းတွေတည်တည်ပုဂ္ဂလအဖွဲ့အစည်းတွေနဲ့တည်တည်ပုဂ္ဂလပုဂ္ဂိုလ်တွေအနေနဲ့ပစ္စည်းခိုင်မာစွာဒုက္ခသည်များနဲ့ဘင်္ဂလားဒေ့ရှ်ဌာနေလူအဖွဲ့အစည်းကိုကူညီဆောင်ရွက်နိုင်ကြဖို့အရေးကြီးပါတယ်။ဘင်္ဂလားဒေ့ရှ်ပြည်တွင်းမှာရောက်နေတဲ့ဒုက္ခသည်တွေအကူအညီပေးရေးအတွက်ဦးစားပေးဖို့လိုအပ်ပြီးမြန်မာနိုင်ငံကိုသူတို့ပြန်ခံရေးအတွက်လည်းဘေးကင်းလုံခြုံမှုရဖို့လိုအပ်ပါတယ်။ဒီမှာနေတွေ့ဆုံခဲ့တဲ့ဒုက္ခသည်တွေကမြန်မာနိုင်ငံဟာသူတို့ရဲ့နေရဖြစ်တယ်လို့ပြောကြပါတယ်။ဒါပေမဲ့လို့သူတို့ဌာနေပြန်ဖို့တကယ်ပဲကြောက်ရွံ့ကြပါတယ်။သူတို့အတွက်လွတ်လပ်စွာသွားလာခွင့်အင်တောင်ပြုတ်ခွင့်နဲ့ကျန်းမာရေးပညာသင်ပိုင်ခွင့်တို့မရကြတဲ့အတွက်သူတို့ဟာကမ္ဘာပေါ်မှာဖိနှိပ်ခံရဆုံးဘဝကိုရောက်ခဲ့ကြပါလေ
။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာအရေးအတွက်နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့အတွက်တိုက်တွန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံကြတဲ့တိမ့်နေချီတဲ့ဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်တွင်ရှိနေတဲ့ဒုက္ခသည်တွေအရေးကိုအကူအညီတွေပေးနိုင်ဖို့အတွက်တောင်းခံထားတဲ့ရန်ပုံငွေဟာအခုမှ33ရာခိုင်နှုန်းလောက်ပဲရသေးတဲ့အတွက်မုတ်တုံမိုးတန်နဲ့တခြားလိုအပ်တဲ့အကူအညီတွေအများပေးနိုင်ဖို့အတွက်ရန်ပုံငွေတွေထည့်ဝင်ကြဖို့လည်းနှိုးဆော်ခဲ့ပါတယ်။လုံခြုံရေးကောင်စီရဲ့တက္ကသိုလ်ဆွေးနွေးပွဲမှာလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကကိုယ်စားလှယ်တွေအလက်ကျအဖွဲ့ဝင်နိုင်ငံတွေအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂဆိုင်ရာသံမတ်ကြီးတွေလည်းအသီးသီးဆွေးနွေးခဲ့ကြပါတယ်။
တော့ခင်မျိုးသက်ဖြစ်ပါလေခင်ဗျာအခုနားဆင်ရမှာကရိညာဒုက္ခတဲ့အကြက်တဲစတင်ပြီးတစ်နှစ်အကြာဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးဆွေးနွေးပွဲတရက်ကိုပြီးခဲ့တဲ့နိုင်ရီပိုင်းနေအတွင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ဒုံညွန်ကြီးကောင်စီမှဆွေးနွေးပွဲတရက်ကိုကျင်းပနေတာဖြစ်ပါလေဒီအကြောင်းနဲ့ပတ်သက်လို့အပြည့်စုံကိုမှတ်အင်ဂျင်နိုင်ပြောပြမှာပါ
ရိုဟင်ဂျာဒုက္ခသည်အကြက်တဲစတင်ပြီးတစ်နှစ်အကြာဆိုတဲ့ခေါင်းစဉ်နဲ့မြမရေးဆွေးနွေးပွဲကိုလုံခြုံရေးကောင်စီမှဩဂုတ်လ28ရက်နေ့ကပြုလုပ်ရမှာအလှဲ့ကျဥက္ကဋ္ဌဖြစ်တဲ့ဗြိတိန်နိုင်ငံသားရေးဌာနရုံးရဲ့ဒနသဟာရနဲ့ကုလသမဂ္ဂရေးရာဝန်ကြီးလော့ဒ်အာမက်ကအစည်းအဝေးဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့ပါတယ်တနင်္လာနေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်အလက်တွေအရရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကအတင်းကျပ်မောင်းထုတ်ခဲ့တဲ့စစ်စင်ရေးဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်နေကြောင်းသူကအခုလိုပြောသွားပါတယ
် This council is charged by the international community with the primary
ရိုဟင်ဂျာစီကိုနိုင်ငံတကာအတိုင်းအဝန်ကဦးဆောင်တာပါလုံခြုံရေးကောင်စီအနေနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းဖို့အဓိကတာဝန်ရှိပါတယ်လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုလိုမျိုးပြစ်မှုတွေအသေးစိတ်ဖော်ပြထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအရဆိုရင်နိုင်ငံတကာညီညွတ်ရေးကိုချိန်ချောင်းနေပါတယ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နေဆက်ကနေအတင်းအကျပ်မောင်းထုတ်မှုဟာစစ်စင်ရေးဖြစ်တယ်လို့နိုင်ငံတကာညီညွတ်ရေးနဲ့လုံခြုံရေးကိုချိန်ချောင်းနေပါတယ်ဒါကြောင့်စက်တင်ဘာလမှာလူအခွင့်ရေးကောင်စီကိုတင်သွင်းမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာပါအချက်တွေကိုလုံခြုံရေးကောင်စီအနေနဲ့ထည့်သွင်းစဉ်းစားတက်ပါလေ
အမေရိကန်ပြည်ထောင်စုကုလသမဂ္ဂဆိုင်ရာသံမတ်ကြီးနီကီဟီလီကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမေရိကန်အစိုးရဘက်ကစုံစမ်းတွေ့ရှိထားကြောင်းအခုလိုပြောသွားပါတယ
် 1 year ago this week unspeakable violence was reaching its peak in Burma a brutal campaign of ethnic cleansing was underway
ဒီတိရင်ပါမတိုင်မီလွန်ခဲ့တဲ့နှစ်ကကြားလိုတော့မကောင်းတဲ့ရာဇဝတ်ပြစ်မှုတွေကိုမြန်မာနိုင်ငံမှာကျူးလွန်တာဟာအဆိုးဆုံးအခြေအနေရောက်ခဲ့ပါလေလူမျိုးစုလိုက်ရက်ဆက်စွာရှင်းလင်းဖယ်ရှားမှုတွေဖြစ်ပွားခဲ့ပါလေဒါကြောင့်လဲရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်စခန်းတွေကိုထွက်ပြေးခိုးလုံကြရပါလေအခုတော့အမေရိကန်နိုင်ငံဂျာယီဌာနရဲ့ကြီးစုကြောင့်ဒီဒုက္ခသည်တွေဘယ်လိုခံစားနေကြရလဲသူတို့မထွက်ပြေးမီဘာတွေကြုံတွေ့ခဲ့ရသလဲဆိုတာကိုတက်တဲ့အထောက်အထားတွေရရှိခဲ့ပါပြီတွေ့ရှိချက်တွေဟာမကြာတိမီကကုလသမဂ္ဂနိုင်ငံတကာစုံစမ်းရေးအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေနဲ့တူညီတာတွေ့ရပါတယ်ဒါကြောင့်ကမ္ဘာကြီးအနေနဲ့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ပြည်ပခါရဲ့ဖြစ်ရမှန်ကိုဆက်ပြီးတော့ညှင်းပယ်လို့မရနိုင်တော့ပါဘူး
အမေရိကန်ပြည်ထောင်စုကစုံစမ်းတွေ့ရှိချက်တွေဟာကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီမှုရှိကြောင်းနီကီဟီလီကပြောပါတယ်။ဒ ဒါအပြင်လုံခြုံရေးကောင်စီအနေနဲ့ဘာတွေဆက်ပြီးဆောင်ရွက်မလဲဆိုတာကိုကဘာကစောင့်ကြည့်နေကြောင်းသူကဆိုပါတယ်။ရခိုင်အရေးတရုတ်အစိုးရရဲ့ရည်တည်ချက်ကိုတော့တရုတ်နိုင်ငံကိုယ်စားလှယ်ကအခုလိုပြောပါတယ
်။ The Rakhine issue has complicated historical
ရခိုင်ပြဿနာဟာလူမျိုးရေးဘာသာရေးသမိုင်းကြောင်းအရာရှုပ်ထွေးမှုတွေရှိနေတာပါ။ဒါကိုတဖြည်းဖြည်းနဲ့အဆက်မပြတ်ချီးကပ်တဲ့နည်းလမ်းကနေတစဉ်အချိန်ယူဖြေရှင်းရမှာဖြစ်ပါတယ်။လက်ရှိအခြေအနေမှာတိုးတက်မှုတွေထိခိုက်စေမှာကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ကြည့်ဆ ਾਇ ရမှာဖြစ်ပါတယ်။နောက်ပြီး PR တွေပေးနေမယ်အစားမြန်မာအနေနဲ့လေးလေးနက်နက်စိုးရိမ်မကင်းဖြစ်နေတဲ့သူတို့ရဲ့ကြီးမားတဲ့အခက်အခဲကိုအပြည့်အဝနားလည်ပြီးအပြုသဘောဆောင်တဲ့အကူအညီတွေဆက်ပြီးပေးသွားရမှာဖြစ်ပါတယ
်။အလားတူရုရှားအစိုးရကိုယ်စားလှယ်ကလည်းဆွေးနွေးပွဲမှာရုရှားအစိုးရရဲ့သဘောထားကိုအခုလိုပြောသွားပါတယ်
။ For our part, we consistently advocate a balanced and non-confrontational approach.
ကျွန်တော်တို့နိုင်ငံအနေနဲ့တာဒူညီညွတ်မှုနဲ့ထိတိုက်ရင်ဆိုင်တာမျိုးမဟုတ်တဲ့ချင်းကတဲ့ဒီလန်ကိုပဲမြေပဲထောက်ခံအားပေးခဲ့ပါတယ်မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးရမှာဒုက္ခတွေကြီးကင်တွေဖို့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပုံမှန်ဖြစ်အောင်လုပ်ဖို့အချက်ကိုပဲမျှော်လင့်ထားပါတယ်ရခိုင်ကျက်တဲ့အတွက်ပြည်စုံကျေပြန့်တဲ့အဖြေရှာနိုင်ဖို့မြန်မာအာဏာပိုင်တွေကြိုးပမ်းရမှာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကျက်ဘေးကော်မရှင်အကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့တစ်စင်ပြီးတစ်စင်ကြိုးပမ်းနေတယ်ဆိုတာကျွန်တော်တို့သိပါတယ်
Most importantly, the question of accountability deserves to be addressed in the right earnest. The culture of
impunity for the MS crimes in the country is not a good thing. The Rohingya's population 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 is not a good thing.ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အကြံပေးချက်နဲ့အညီဆောင်ရွက်သင့်ပါတယ်။နိုင်ငံတကာလူ့အဖွဲ့အစည်းအပြင်ဒီလုံခြုံရေးကောင်စီအနေနဲ့လည်းကုလသမဂ္ဂကော်မရှင်ရဲ့အကြံပေးချက်တွေကိုအလေးထားသင့်ကြပါတယ်။နိုင်ငံတကာတရားဥပဒေစိုးမိုးရေးအပြင် Rome Statute နဲ့တခြားစာချုပ်တွေကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တဲ့ Bangladesh နိုင်ငံအနေနဲ့ပြစ်မှုကျူးလွန်သူတွေအရေးယူနိုင်ရေးအတွက်နိုင်ငံတကာဖော်ဆောင်မှုတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ Bangladesh ဟာမြန်မာအစိုးရနဲ့လုံခြုံရေးကိစ္စရဲ့အပြင်အခြားမဟာဗျူဟာကြတဲ့ကိစ္စရပ်တွေမှာအိန္ဒိချင်းကောင်စိတ်တက်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။မနေ့ကလုံခြုံရေးကောင်စီမှကျင်းပတဲ့မြမအရေးတကဖွင့်ဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုတိုင်တက်ရောက်ပြီးတော့ဆွေးနွေးပြောဆိုခဲ့တယ်လို့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီရဲ့မြန်မာနဲ့ရိုဟင်ဂျာဒုက္ခသည်အကြက်တဲဆိုင်ရာအကြီးအကဲဂတ်တူးကလည်းမြမအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေတွေကိုတင်ပြခဲ့ပါတယ်ရှင်။
အခုလိုလုံခြုံရေးကောင်စီမှာကျင်းပတဲ့မြန်မာရေးဆွေးနွေးပွဲကနေမြန်မာနိုင်ငံအပေါ်ပူပီပီအားပေးလာနိုင်စရာမရှိဘူးလို့မြင်မိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတံတမကြီးဦးဟောက်တူစွန်းကပြောပါတယ်။မဲအင်ဂျင်နီယာကမေးမြန်းရမှာသူကအခုလိုစတင်ဖြစ်ကြပါတယ
်။အဲဒီနေ့ကျွန်တော်ပြောတာကတော့အဓိကအဲ့ဒီကျွန်တော်တို့ကုလသမဂ္ဂဆိုင်ရာဟိုပါဘော FFN ရဲ့ report နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီအဖွဲ့ဟိုဒီအဖွဲ့ဖွဲ့စည်းတဲ့ဟာကိုကျွန်တော်တို့ငွေရေးဟလာဟိုအတိမမပြည့်တာဖြစ်တဲ့တွေ့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟလာဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်မှတ်ချက်ပေးတာရှိဘောဗျာဟိုတိုးတော်လည်းပဲကျွန်တော်တို့ကဒီသူတို့ငိုရရဟိုကဒီအဖွဲ့ဖွဲ့စည်းတာကိုကျွန်တော်တို့ကဟိုဘယ်လိုက်မှုကင်းတဲ့အဖွဲ့အဲမဖြစ်နိုင်ဘူးလို့ကျွန်တော်တို့ကယူဆတဲ့အတွက်ကျွန်တော်တတ်မခံဘူးအဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့ကဒီနောက်အထူးသဖြင့်တော့ဒီသူတို့ကျွန်တော်ဒီ FSM ရဲ့ report က September 16ရက်နေ့မှာထုတ်ရမှာတိုးတော်လည်းပဲအခုနှစ်ပတ်မကောက်သုံးပတ်လောက်ကြိုပြီးတော့မှကျွန်ရင်းကောင်စီစီးမတိုင်ရင်တရက်အလုံးမှာဒီဟာထုတ်ပြန်တဲ့ဟာကျွန်တော်တို့ကဒီအစင်ခံစားရဲ့ဟာလာဟိုကျွန်တော်ရိုးသားမှုနဲ့အစင်ခံစားတင်ပြရတဲ့လူတွေရိုးသားမှုနဲ့အဲကျွန်တော်တို့ဒီဟိုပါပေါ့နော်အဲစိတ်ရင်းသဘောထားကိုကျွန်တော်တို့တမ်းမရရှိတယ်ဆိုတော့ကျွန်တော်အဲ့ဒီချက်တော့ပြောပြလိုက်တယ်လေဘာဖြစ်လို့လဲဆိုတော့ဟာလာဒီဥစ္စာကလူခွင့်ရေးကောင်စီကိုတင်ရမယ် report ကိုကျွန်တော်တို့ခုမှလောက်ကြုံပြီးတော့လူရင်းကောင်စီဟာလာစီဝေးမလုပ်ခင်တရက်မှာသူတို့ထုတ်ပြန်လိုက်တယ်အဲ့ဒီခါတော့ကျွန်တော်ထောက်ပြရတယ်ပေါ့နော်အဲ့တော့အဲ့ဒီတစ်ချက်ရှိပါတယ်။ကျန်တာကတော့ကျွန်တော်လုပ်နေတဲ့ဒီပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်တဲ့ဟာနောက်ပြီးတော့ကျွန်တော် MOU ထိုးပြီးတော့မှကျွန်တော်တို့ဟာ UN အဖွဲ့နဲ့ဟိုပူးပေါင်းဆောင်ရွက်နေတဲ့ဟာဒီအချက်တွေကိုကျွန်တော်တို့ရှင်းပြပါတယ်
။အခုဒီလုံခြုံရေးကောင်စီအခုဆွေးနွေးပွဲဒီမြမရေးဆွေးနွေးပွဲမှာလုံခြုံရေးကောင်စီမှာဒီကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်ဆွေးနွေးသွားတဲ့အချက်ဒီပေါ်မှာတတ်မှတ်ကြီးဘယ်လိုသုံးသပ်ပါလဲရှင်
။အခုကတော့ပုံမူပြီးတော့ဖိအားပေးဖို့ကတော့ကျွန်တော်ဒီနေ့အစည်းအဝေးကိုကြည့်ချင်းအားဖြင့်တော့မတွေ့ရဘူးဆိုတာပေါ့လေကျွန်တော်တို့လောက်ဆောင်တဲ့ဟာတွေကိုလည်းအတိမတ်ပြုပြီးတော့ကျွန်တော်အကုန်လုံးနှီးပါးကအကုန်လုံးပါပဲထည့်ပြီးတော့ပြောကြတဲ့သဘောမျိုးရှိတယ်ဆိုတော့အရင်အစည်းအဝေးတွေနဲ့ဆိုင်တော့ ကျွန်တော်တို့ဟလာဖျားပေးတာတို့ပါတော့ဟာပုံမှန်ပြီးတော့နေသွားတယ်ကျွန်တော်တို့သုံးသပ်ပါတယ
်မင်းညင်နိုင်ဆွဲ့သွဲမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ရခိုင်ပြည်သူ့ကဆိုင်ရာလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာဟာခိုင်မာတဲ့အချက်လက်တွေပေါ်အခြေခံထားတာဟုတ်ရဲ့လားဆိုတာကိုပြန်စစ်ပို့လို့တယ်လို့အာဏာရ NLD ပါတီကပြောကြားလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့တင်ပြခြင်းပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကဂျနီဗာအခြေစိုက်လူအခွင့်အရေးကောင်စီကိုတနင်္လာနေ့ကအစီရင်ခံစာတင်သွင်းရမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တပ်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်ခေါင်းဆောင်6ဦးတို့ကို ICC နိုင်ငံတကာကုံရုံးတင်ဖို့အကြံပေးထားတာဖြစ်ပါတယ်။ကုလအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေဟာယုံကြည်ရလောက်တဲ့အချက်တွေပေါ်အခြေခံထားတာဟုတ်ရဲ့လားဆိုတာကိုပြန်လည်စစ်ဆေးဖို့လိုတယ်လို့NLD ပါတီပြောခွင့်ရဒေါက်တာမြွညွန့်ကမီဒီယာတွေကိုပြောဆိုခဲ့ပါတယ
်ကျွန်တော်တို့ UN ကနေပြီးတော့2023အဖွဲ့ကနေပြီးတော့သူတို့ရဲ့တင်ပြတဲ့အထောက်အထားသူတို့ယူလိုက်တဲ့မင်းမြတ်နဲ့တက်တည်တဲ့ရဲ့ဟိုယုံကြည်နိုင်စွမ်းပေါ့ဒီဒါတွေကျွန်တော်အကုန်လုံးကြည့်ရပါအောင်မယ်ကျွန်တော်တို့ကတည်းကပြောထားပါတယ်ကျွန်တော်တို့ဟာနော်ရခိုင်ပြည်နယ်မြောက်ပိုင်းမှာနော်အပြင်းထန်လူခွင့်ရေးချိုးဖောက်မှုတွေမရှိခဲ့ပါဘူးရှိတယ်ဆိုရင်ကျွန်တော်အထောက်အထားပြပါကျွန်တော်အရေးယူပေးပါမယ်လို့ပြောပါတယ်အထောက်အထားတော့ခိုင်လုံဖို့လိုပါတယ်နော်မှားစားချက်တသက်နဲ့မဖြစ်ပါဘူ
းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးသွားကြတဲ့ဖြစ်ရဟာတာမန်တိုက်ဆိုင်မှုတသက်မဟုတ်ဘူးလို့ဒေါက်တာမြွညွန့်ကပြောပါတယ်
ကျွန်တော်မြင်နေရဆိုရင်ဒါဟာတာမန်တိုက်ဆိုင်မှုမပေါ့စနစ်ကျကြိုတင်ပြီးတော့ပြင်ဆင်ထားတဲ့အချက်ပါအရင်တော့အချိန်ချင်းဖြစ်ခဲ့တာဘို့အခွင့်ကောင်းယူပြီးဒီတချီမှာလူသိမ့်နဲ့ချီပြီးထွက်သွားရင်ကျွန်တော်တို့ဟာထွက်သွားတဲ့ပမာဏတဲ့ပိုပြီးလက်ခံရရင်သူတို့အတွက်ကိုပိုင်အုတ်ချခွင့်ရနေမည်တခုဖြစ်လာဖို့အတွက်အပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်တဲ့လူတွေဒဏ္ဍာရီအားကောင်းတဲ့လူတွေအဖက်ဖက်ကနေပြီးတော့နောက်မှပံ့ပိုးမှုရှိတယ်လို့ကျွန်တော်တို့ကတော့သတိရရှိပါတယ်။အဲတော့ဒီအစဉ်ခံစားရပုံမှာကျွန်တော်တို့ကတော့အသေးစိတ်ပြန်စီစဉ်ရပါဦးမယ်။အထောက်အထားနဲ့မခိုင်လုံမဲမိမိတို့ရဲ့စာနာနဲ့နော်မှတ်ချက်ပေးတာဆိုတော့ကျွန်တော်လက်ခံနိုင်မှာမဟုတ်ပါဘူ
း။ရိုဟင်ဂျာဆိုတဲ့အမည်ကိုမြန်မာအစိုးရကလက်မခံပယ်ချထားပြီးနိုင်ငံတကာကပြောနေသလိုရခိုင်ဒေသမှာဆူရတဲ့လူအခွင့်ရေးချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျွလွန်တဲ့လုံခြုံရေးအရာရှိတွေကိုလည်းအေးအေးယူထားပြီးဖြစ်ကြောင်းအစိုးရကတုံ့ပြန်ထားပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာထွက်ပေါ်လာပြီးနောက်နိုင်ငံတကာရဲ့ဖိအားတွေပိုတိုးလာနိုင်တာကြောင့်ဒါကိုရင်ဆိုင်သွားဖို့လိုတယ်လို့ဒေါက်တာမြွန်းညွန့်ကပြောပါတယ်
။ကျွန်တော်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်စေမယ်။တစ်ဖက်ကပြန်ပို့လာတဲ့လူတိုင်းကိုအလိုလျောက်နိုင်ငံသားပေးဖို့ဆိုတာဘယ်တော့မှမဖြစ်နိုင်ပါဘူး။သူတို့မှပြောင်းရွှေ့သွားတဲ့လူတွေကဒုက္ခတွေကြီးညှဉ်းပန်းနှိပ်စက်ခံရတဲ့လူတွေအဖြစ်ပုံဖော်နေပါတယ်။ဒါဘာလို့ပြနေလဲဆိုတော့သူတို့ကဇုံတရားပြအကျမ်းဖက်လာရင်ဒါတရားဝင်နေဆိုတဲ့ပုံမျိုးအတိအញ្ញံသူတို့ဆိုချင်နေသလားကျွန်တော်တန်ရရှိပါတယ်။ကျွန်တော်တို့ဟာလူသားချင်းစာနာမှုအရာလက်ခံမှုကျွန်တော်အကုန်ပြင်ထားပါတယ်။ဘာကြောင့်တယောက်မှမလာလဲ။ခုနှစ်သိန်းမှတယောက်မှမလာခြင်းမူဆိုတာကိုကျွန်တော်မယုံပါဘူး။အဲ့တော့သူတို့ကိုထိမ့်သိမ်းထားပြီးတော့သူတို့လိုချင်တဲ့ခုနတရားမဝင်ခွင့်ရရဖို့အတွက်ဆက်လုပ်မယ်ဆိုရင်တော့ကျွန်တော်အနေနဲ့မှမဟုတ်ပါဘူးမြန်မာနိုင်ငံသားအားလုံးကတော့ဒါကိုကြံ့ကြံ့ခံပြီးတော့တောင်းလာမှာပါ
ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုမြန်မာအစိုးရကပယ်ချကြောင်းနိုင်ငံတော်သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကမီဒီယာတွေကိုပြောပါတယ် Fact Finding Mission အချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းဖို့ဆွေးနွေးစဉ်ကမြန်မာအစိုးရကလက်မခံခဲ့တယ်လို့အဲ့ဒီအဖွဲ့ကမြန်မာနိုင်ငံနဲ့လာမယ်ဆိုတဲ့ခရီးစဉ်တွေပေါ်မှာလည်းအစိုးရကညှင်းဆိုခဲ့ပါတယ်ခင်ဗျာ
ဒီ UE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာစိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာစိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ရဲ့ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 kHz 11133ညလိုင်းဒိုမီတာ40 kHz 9443ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190တို့ဟာပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ညဘာမင်းရလဲဆိုတော့အစိုးရထိပ်တိုင်းကောင်းဆောင်တွေကလည်းမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာဟိုအရင်လောက်ဟိုလိုင်းရောညီတွေဟလား
မကြခင်အပြည့်စုံကိုနားဆင်ရပါမယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပုံမပြတ်ဦးကျော်ဇန်သာကစူးစီးတင်ဆက်ထားပါတယ
်တောင်ဆန်းစုကြည်ဒီမိုကရေစီမိစုဆောင်အဖြစ်ကလျှော့ကြရတာဟာသူ့ကိုဒီယာရုတက်ဒီလိုစမြောက်စားခဲ့တာကိုနှစ်ကမမှန်ခဲ့လို့ဆိုတဲ့မေဒီယက်စကီရဲ့သံတချက်ကို The Guardian မှာဖတ်ရပါတယ်တောင်ဆန်းစုကြည်ရဲ့ဂုဏ်သတင်းနဲ့ကျင်းဝစိတ်ခါတွေဟာမကြသင့်ပြီကာလအထိစိတ်ကိုမြင်မှနေခဲ့ပါလေတဲ့ဒါပေမဲ့ဒီတစ်ပတ်အတွင်းကုလသမဂ္ဂထုတ်အစည်းအဝေးမှာတော့စစ်တပ်ကိုတောင်းဆိုသူအဖြစ်သတ်မှတ်ထားတဲ့ရိုညာလူနေစုတွေပေါ်အကြမ်းဖက်မှုကိုသူကအစိုးရကောင်းဆောင်ဆိုတဲ့အစည်းအဝေးကိုသုံးပြီးမဟန်တားနိုင်ခဲ့ဘူးဆိုပြီးဆုံးရှားထားမှာမကစစ်ဘုတ်ချုပ်တွေရဲ့အဖြစ်ကိုငင်းဆန်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆင်မှုကိုလည်းဟန်တားရဲမှသူပါဝင်ခဲ့တယ်လို့ဆိုထားပါတယ်ဒုက္ခသမဂ္ဂအစည်းအဝေးဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့ပြောကြားချက်တွေကိုအခြေခံထားတာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ကုလသမဂ္ဂစွန့်စမ်းကော်မရှင်မြန်မာပြည်ထက်ကိုဝင်ရောက်ခွင့်မရလို့ဖြစ်ပါတယ်။ကုလသမဂ္ဂအနေနဲ့ဘယ်လိုပင်အထောက်အထားတွေပြန့်နှံ့သည့်တိုင်အောင်မြန်မာစစ်ဘုတ်ချုပ်တွေဟာနိုင်ငံတကာရာဇဝတ်တရားဥပဒေမှာအတင်းခံရနိုင်ပွဲမရှိပါဘူး။လုံခြုံရေးကောင်စီကအတီးပြရမှာဖြစ်တဲ့အတွက်တရုတ်ကဗီဒီယိုသုံးမှသာဖြစ်ပါတယ်လို့လည်းဆိုထားပါတယ်။တရားစွဲတာကဒီပိုင်းမှာဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့ဂုဏ်သတင်းပြောင်းပြန်ဖြစ်သွားတာကတော့ဝန်ထဲစရာဖြစ်ပါတယ်တဲ့။သူ့ကိုချီးမြှင့်ထားတဲ့ငင်းကြိုင်းနိုဘယ်ဆုကိုတောင်ပြန်ရုပ်သိမ်းတယ်လို့လည်းတချို့ကအကြံပြုရပါတယ်တဲ့။တကယ်တော့သူ့ရဲ့ဂုဏ်သတင်းထိခိုက်ကြဆင်းခံရတာကို၌ကလုံလောက်တဲ့ပြည်ထောင်ခံရပြီးဖြစ်တယ်လို့လည်းတချို့ကဆိုရတယ်လို့ပြောပါတယ်။ဒီညမှာပြောစရာကနိုင်ငံတွေဟာသူတို့ကချီးမြှောက်ခဲ့ကြသူတွေကိုဆက်ဆံတဲ့နေရာမှာပြသမှုမရှိကြရလို့ဖြစ်ပါတယ်။စုချီးမြှင့်တုန်းကသူ့ရဲ့ကြမ်းကြမ်းခိုင်မာမှုကိုကြည့်ပြီးရွေးချယ်ခဲ့ရပါတယ်။မြန်မာနိုင်ငံမှာလိုအပ်နေတဲ့ဒီမိုကရေစီကောင်းဆောင်မယ်ဆိုပြီးတော့ရွေးချယ်ခဲ့ကြတာလည်းဖြစ်ပါတယ်တဲ့။အဲ့လိုပဲစုချီးမြှင့်ခံရပြီးတဲ့နောက်အမြင်ပြောင်းလဲခံခဲ့ရဘူးတဲ့အန်ဒရီဆာခါရော့ဖ်တို့လိုပုဂ္ဂိုလ်တချို့ရဲ့နာမည်ကိုလည်းဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်အလျှော့ပေးသွားပြီးဘာညာဆိုပြီးစိတ်ပျက်စရာတွေဖြစ်နေရပေမဲ့သူ့ကိုမြောက်စားခဲ့ကြတာလည်းစိတ်ကိုမြင်မှလွန်ကဲလို့သာဖြစ်တယ်လို့ရေးသားထားပါခင်ဗျာ။မြန်မာနိုင်ငံရဲ့စီးပွားရေးလမ်းညွှန်ချက်တွေကလည်းဆုတ်ချစရာဖြစ်လာပြီးဆိုတဲ့ကောင်းစဉ်နဲ့ Greg Clement ရေးတဲ့ဆောင်းပါးကိုတော့ Asia Times မှာဖတ်ရပါတယ်။ရူညာမွတ်စလင်၅သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြပြီးတနေ့အကြာကုလသမဂ္ဂရဲ့ဆုတ်ချမှုတွေနဲ့တိုက်ကြိုက်ဆန်ဆန်ပဲမြန်မာနိုင်ငံစီးပွားရေးမူဝါဒနဲ့လှုပ်ဆောင်ချက်တွေကိုလည်းပဲရင်းမြစ်မှန်သူတွေစိုးရိမ်လာကြပါတယ်။နိုင်ငံပိုင်းစီးပွားရေးလုပ်ငန်းကြီးတွေကိုချုပ်ကန့်ထားတဲ့စစ်သားလူမျိုးလုံးသက်ဖြတ်မှုဆွဆွဲချက်ကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂတောင်းဆိုနေခြင်းစီးပွားရေးတံခတ်မှုတွေလည်းပုံမူခံရပါရှိနေပါတယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ကတော့စင်ကာပူမှာမကြာခင်ကမင်းခွန်ပြောတဲ့နေရာမှာစစ်တပ်ကတာဝန်ရှိသူတွေကဒီအတွက်အပြစ်တင်မသွားခဲ့ပါဘူးလို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ရဲ့အဓိကစီးပွားရေးအကြံပေးပမခရှွန်တန်လာကတော့အာရှဖွံ့ဖြိုးရေးဘဏ်ပြောတဲ့အတိုင်းပဲမြန်မာပြည်တွင်ဖွံ့ဖြိုးမှုက900ခန်းလုံးနီးပါးရှိခဲ့တယ်။ငွေကြေးဖုံးပွားမှုက1.5000ခန်းလုံးဖြစ်လာခဲ့တယ်။ဇူလိုင်လကရေပေးကြောင်စီညာနေပျက်စီးသွားခဲ့တာနဲ့ကျပ်ငွေတန်ဖိုး900ခန်းလုံးထိုးကျသွားခဲ့တယ်ဆိုတာလည်းပြောပါရတဲ့။ဒါပေမဲ့budget ကွာဟမှုကတော့ခုနှစ်အတွင်းမှာအနှဆိုင်ဆုံးအခြေအနေဖြစ်နေပါပြီလို့ဆိုပါရစေ။မြန်မာတက်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာ150ကျပ်ကိုကျော်လွန်လာတဲ့အတွက်ဒါကိုထိမ့်ဖို့ဗဟိုဘဏ်ကကြိုးပမ်းတဲ့အနေနဲ့ပုဂ္ဂလိကဘဏ်တွေကိုဒေါ်လာဖြန့်ဝေပြီးတခြားလူရက်တွေနဲ့အဖက်ဆယ်ဖို့လည်းကြိုးပမ်းခဲ့ပါရတဲ့။ဒါပေမဲ့ဗဟိုဘဏ်အကြီးအကဲအဖြစ်15နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးသူဦးကျော်ကျော်မောင်ကိုရာထူးဆက်ခံလိုက်ပြီးငွေလဲနှုန်းတွေကိုလည်းဆက်လက်ထိန်းချုပ်လာတဲ့အတွက်အစုရှယ်ယာအယောင်ဝယ်သမားတွေနောက်တွန့်သွားကြတယ်လို့ကြေညာထားပါခင်ဗျာ
။ဦးကျော်စံသာစူးစီးတင်ပြတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းကိုနားဆင်ရပြီးအခုတခါကတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုလောလောအတန်းပို့ချမှာဖြစ်ပါတယ
်။
idiom ne tin pya me idiom a thong ga ro
drive me up the wall
phit par de sa long paung ga d r I v e drive ga maung na m e me ga chino chima u b up ga a po so ro drive me up ga a po go maung ne tbo phit par de t h e the w a l l wall ga ne ya so ro sga thung ye dai yai di be ga ro နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီတော့စဉ်းစားလာတာကတော့လောင်ရင်ထဲမှာရောက်နေတဲ့ဒရိစန်တကောင်ကိုအပြင်ကဆရဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းညာကနေစဉ်းတက်လာတဲ့အသုံးပဲဖြစ်ပါတယ်။ဒါကြောင့် idiom အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီတော့ရပါတယ်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်အယှက်ဖြစ်စေတယ်ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Drive me up the wall.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အမေရိကန်အီရန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOE ရဲ့မနက်ခင်းတိုင်းမှာဒေါ်လာလတန်ပို့ချပေးနေပါရယ်ခင်ဗျာအခုတော့အင်္ဂါညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုသားညွန်ဦးကဆွေးနွေးတင်ဆက်ထားတာပ
ါဒီမှာပါခင်ဗျာဒီအင်္ဂါနေ့ညပိုင်းဓာတ်ရိုက်လီလိုင်းအစီအစဉ်ကနေပြီးချိုးဆိုပါရယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တည်င်းရယူခွင့်နဲ့တည်င်းလွတ်လပ်ခွင့်ကိစ္စပါ။လက်ရှိအစိုးရအောက်ကတည်င်းချင်းတွေပါရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရိုဟင်ဂျာမွတ်စလင်တွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုတည်င်းယူခဲ့တဲ့ရိုက်တာတည်င်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုဒီပုံမှန်တိုင်းသရုပ်ဒီအစီအစဉ်ရဆိုရင်တင်းလာနေမှာပြည့်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ဖို့ပါ။ဒါမဲ့အခုတရားသူကြီးရဲ့ဒီနေမကောင်းဖြစ်တာကြောင့်ဆိုပြီးတော့ရွှေ့ထားပါတယ်သုံးရင်းနေ့ထိပါ။အဲ့တော့ဒီမှုနဲ့ဆက်နွယ်ပြီးတော့လက်ရှိတည်င်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးဖြစ်တော့ဒီတည်င်းလွတ်လပ်စွာရေးသားခွင့်တည်င်းရယူခွင့်နဲ့ပတ်သက်ပြီးတော့ကြုံနေရတဲ့အခြေအနေတွေကိုကျွန်တော်ဆွေးနွေးသွားဖို့ရှိပါတယ်။အဓိကပင်တိုင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ကိုစန်းယူကျော်ပါ။ကိုစန်းယူကျော်ကတော့မန္တလေးတည်င်းစာပညာကျောင်းရဲ့တာဝန်ခံဖြစ်ပါတယ်။နောက်တူကတော့ NHK တည်င်းဌာနကကိုတီဟာသွေးဖြစ်ပါတယ်ခင်ဗျ။နှစ်ဦးစလုံးလေလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ပဲရန်ကုန်ခေတ်စ်မာတီမီဒီယာနယူးအေဂျင်စီရဲ့ဖောင်ဒါတူလည်းဖြစ်လက်ရှိမြန်မာသတင်းမီဒီယာကောင်စီမှရွေးချယ်ခံထားတဲ့ကိုတာလွန်ဇောင်းထက်ကိုလည်းခေါ်ထားပါတယ်သူကတော့လေလိုင်းပေါ်မရောက်သေးပါဘူးအခုအရင်ဆုံးကျွန်တော်ကိုစန်းယူကျော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစန်းယူကျော်ကြားပါလားခင်ဗျာကိုစန်းယူကျော်ရေခုနကကျွန်တော်ပြောသွားလို့ပါအဓိကတော့ကိုဝါလုံးတို့ရိုက်တာသတင်းတောက်နှစ်ဦးကိစ္စနဲ့ဆက်ဆက်ပြီးတော့မြန်မာသတင်းစာဒီရဲ့လွတ်လပ်ခွင့်သတင်းရယူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကပါတော်လေးမိကုန်ထုတ်လာကြပါတယ်ခင်ဗျာအဲ့တော့ကိုစန်းယူကျော်တို့ကလက်တွေ့ကြုံနေရတဲ့အနေအထားဆိုတော့ကျွန်တော်အရင်ဆုံးဒီအမှုနဲ့ပတ်သက်ပြီးမပေးခင်ပေါ့နော်တည်င်းရယူခွင့်ပေါ့အရင်ဒီပွင့်လင်းလာတဲ့အချိန်ဒီနောက်ပိုင်းဥသိဆင်ကာလမှာတော့တည်င်းရယူနိုင်တဲ့အချိန်ဒီနဲ့အခုမြို့သားဒီမှုစီဖွဲ့ချုပ်တက်လာပြီးတဲ့နောက်ပိုင်းတည်င်းရယူနိုင်တဲ့အချိန်ဒီပေါ့နော်အထူးဖြစ်အာနာဘီဒီဘက်ကပြောင်းလဲလာတာများရှိပါလားပိုပြီးခက်ခဲလာပိုပြီးလွယ်လာလားဘယ်လိုရှိပါလဲခင်ဗျအ
ဲဒီစပ်ပြောရင်တော့ပြီးတော့ခက်ခဲလာရလို့ဆိုတော့ကျွန်တော်မှတ်သိခြင်းဒီအစိုးရကပြောင်းသွားတာအစိုးရကိုလည်းစဉ်းစားအကြည့်များရမပြောင်းဘူးဗျတဲ့ရည်ရည်ကျင်းလာတော့ဒီဒီစနေနေ့ဒီကျင်းတော့ခုကနည်းနည်းလေးမြန်မာကိုခက်လာတာရှိပါတယ်ခုခက်လာဆိုတော့အကုန်လုံးအလုံးစုံခက်တာမဟုတ်ပါဘူ
းအရင်အစိုးရလက်ထက်ထက်ပူခက်လာတဲ့သဘောဆိုတာကတချို့နေရာတွေကဘယ်လိုအကြောင်းအကျောင်းလို့ယူဆပါလဲ
ကျင်းနေတာလည်းပါတယ်အရင်အစိုးရလက်ထက်ကကျွန်တော်တို့ဒီကြည့်နေရမီဒီယာဘက်ကပါတဲ့အခါကျအားပေးကောင်းလို့ကျွန်တော်တို့အရင်အစိုးရအဲ့တော့တတိကြည့်ပြီးပေါ့နော်ဒီကြည့်ပြီးတော့ဒီတော့ဒီမီဒီယာအစိုးရကလာပြည်လို့ခဏကပြောရတယ်လက်နံပါတ်တင်အောင်ပုံနဲ့တက်တဲ့အခြေအနေရခဏကလည်းအဲ့ဒီနည်းလေးကိုကျွန်တော်တို့ကကြားယူရတာအဆင်ပြေတယ်။ဒီအစိုးရကနေမှကြတော့ကျွန်တော်တို့ဟိုဒီလိုတင်ရတဲ့အစိုးရဖြစ်တဲ့အတွက်ကျွန်တော်တို့ဒီကနေမီဒီယာကြတော့ကျွန်တော်တို့ TV ကျန်တဲ့သဘောဖြစ်နေတယ်ဗျာ အဲ့တော့ခုနကတည်းကချိုးရတယ်မှာဆိုရမီဒီယာနဲ့ဂျင်းနီမှုနေတယ်မီဒီယာရဲ့သဘောတော့သဘောပေါက်မှုနေတယ်အဲ့တော့ကျွန်တော်တို့ခုနကတည်းကဟိုတင်းရိုက်ပြန်မင်းလည်းမခုခက်တယ်
ဟုတ်ကဲ့ခင်ဗျာကိုစိုင်းကျော်လေးလိုက်မှမခဏနေပြအောင်ခင်ဗျာကျွန်တော်ကုတီဟသွေးမင်းကျင်ပါတယ်ခင်ဗျာကုတီဟသွေးလဲ NHK သတင်းဌာနအနေနဲ့သတင်းလိုက်နေခါကျတော့ကိုစိုင်းကျော်ပြောတော့တာလက်ခံပါလားအနေထားကသတင်းရယူဖို့ပိုတချို့နေရာမှာနည်းနည်းခက်လာတယ်လို့ပြောပါတယ်ကုတီဟသွေးရဲ့အမြင်သိချင်ပါတယ
်ကုတီဟကြကြပြောဖို့လို့လည်းခက်ပါတယ်ဘာလို့လဲဆိုတော့အဓိကတော့ဗျာဟိုအရင်တော့လောကန့်တတ်ထားတဲ့အကန့်တတ်ပြီးပေါ့နော်ကျွန်တော်ဒီစင်စာတို့ဘာလို့လိုမျိုးမရှိဘူးကြာလောလတ်လတ်တော့ရှိသွားတယ်တော်တော်လည်းပဲဘယ်လိုတက်တာရှိတာလဲဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ဗျာဒီလုတ်ပန့်ခွင့်နေပေးထားတာတော့ကျွန်တော်တို့အကုန်လုံးကိုပေးထားတယ်ရခိုင်ဟိုတော်လို့လည်းတော်လို့မရတာတခုကလွယ်ရင်ကျန်တာတော့ဟိုတရင်းနေရာလုတ်လက်ခွင့်လုတ်ခွင့်ရှိတယ်တော်တော်လည်းပဲကိုစမ်းကြည့်ကြပြောတယ်လို့ပေါ့ဌာနဆိုင်ရာတွေမှာတရင်းနေရာပတ်သက်လို့ဟလာအသေးကကိုယ်တိုင်ကလည်းတရင်းဌာနတွေနဲ့ဒါပေါ်နေဒီနေတဲ့ခါမှာအားနည်းချက်ကြီးရှိတာကြောင့်ငါတော့မသိဘူး policy မရှိလို့လားဆိုလဲဟိုယူဆကြအကြောင်းရှိတယ်ကညဘာမြင်ရလဲဆိုတော့အစိုးရထိပ်တိုင်းကောင်းဆောင်တွေကလည်းမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာဟိုရေတော့ဟိုလိုက်ရောညီတွေဟလာဟိုဒီရင်ဒီမီဟိုလုံးလုံးဆွေးတွေမရှိတော့တာကလည်းတခြားနောက်တစ်ကြောင်းကလည်းကျွန်တော်ဌာနဆိုင်ရာတွေမှာလည်း policy ကြမရှိတာတော့ကြောင့်ဆိုတော့ဒီဌာနဆိုင်ရာတွေကလည်းသူတို့ပြဿနာမတက်အောင်အခြေအနေကြည့်ပြီးတော့အကန့်အသတ်တွေလုပ်လာတယ်ဆိုတော့ဟိုအနေထားတွေကဘာဖြစ်လဲဆိုတော့ဟိုကျွန်တော်တို့သတင်းထားတာတွေမှာတချို့နေရာတွေခတ်ပြီးတော့ခတ်တာလုံးဝအရင်ခက်တဲ့တောင်ခတ်တာမျိုးတွေတွေ့ရတယ
်ကိုတာလွန်ဆောင်ထက်ရန်ကုန်ခေတ်သစ်မာတီမီဒီယာအေဂျင်စီထူထောင်တဲ့သူတွေဖြစ်ပါတယ်လက်တလောကာလာမှာပဲဒီမြန်မာသတင်းမီဒီယာကောင်စီအတွက်ကောင်စီဝင်ဖြစ်ရွေးချယ်ခံထားတဲ့လူတွေဖြစ်ပါတယ်သူလေလိုင်းပေါ်ကိုရောက်လာပါပြီအဲ့တော့ကိုတာလွန်ဆောင်ထက်ကျွန်တော်မေးချင်တာကခုနကကုတူရသွေးနဲ့ကိုဆန်းယူကျော်ကတော့ကျွန်တော်မေးထားတာအရင်ဆိုးရဥသိမ့်စိန်ဆိုးရထက်စားလို့ရှိရင်တချို့နေရာတွေမှာသတင်းလွတ်လပ်သတင်းရယူဖို့အတွက်ပိုခက်ခဲလာတဲ့အခြေအနေတွေဖြစ်ရလို့ပြောပါရခင်ဗျာအဲ့တော့ကိုတာလွန်မေးချင်တာကလက်ရှိအစိုးရရဲ့သတင်းမီဒီယာတွေအပေါ်မှာထားတဲ့သဘောထားပေါ့နော်သတင်းမီဒီယာကောင်စီနဲ့ပဲဆက်ဆက်လို့ပဲဖြစ်ဖြစ်ပေါ့ဘလို့ရှိလဲခင်ဗျာ
အစိုးရကသတင်းမီဒီယာတွေအပေါ်မှာထားတဲ့သဘောထားကတော့ငါတို့ကလူတွေရောက်ခံထားတဲ့အစိုးရပေါ့နော်ငါတို့မှာဟိုကြောင့်လေလူကြီးရဲ့ဟိုပေါ့ရွေးချယ်ထားတဲ့တည်ရထားတဲ့လူကြီးရဲ့နည်းရှိတယ်ပေါ့အဲ့တော့ဟိုမီဒီယာတွေပြောတာမပြောတာကိုတိတ်ပြီးတော့ view site တဲ့ပုံစံမျိုးတော့အဲ့ဒီရှိဘောနော်မီဒီယာတွေကို view site ဖြစ်တဲ့ပုံစံတော့ငါတို့ကဘာလို့လုပ်တင်တယ်ပေါ့နော်ဥပဒေလက်ထက်တုန်းကကြတော့ဥပဒေဆိုတာကဒီ2020ယူကပွဲကအစ်မတန်မှဟိုဟာပေါ့လေဟိုဘယ်လိုပြောမလဲအရင်းသားဝယ်ရာကြီးရှိတယ်ပေါ့သူ့မှာသူ့ရဲ့လိုအပ်ချက်ကဒါလဲဆိုတော့ဟိုတရားဝင်မှုပေါ့နော်သူ့ရဲ့သူ့ကိုဒီတရားဝင်အောင်လုပ်တဲ့အခါကျတော့ဟိုဟိုဒီ3 media တွေကအမြဲတမ်းလိုင်းရောတယ်အဒီမိုကရေစီကြီးရဲ့အကြောင်းရင်းလို့မြင်လာတယ်ဒီလောက်တယ်ပေါ့အခုဆိုရကြတော့ဖြစ်သွားလဲဆိုတော့သူ့ပေါ်သူလူလူကတင်ရောက်တယ်ဆိုရဲအစိုးရဆိုရဲဟာတမိုင်းနဲ့ကိုင်ပြီးတော့ဒီလုံချင်တာတွေလုံနေတဲ့ပုံစံမျိုးဖြစ်တာပေါ့နော်နောက်တစ်ခုကကြတော့အရင်တိုက်ခံဘဝတော့ကကျွန်တော်တို့နဲ့ဒီပုံပြ media တွေနဲ့အမြဲတမ်းရင်းရဲ့ဆက်ဆံရေးရှိတယ်ဟာဗါလဲလုံးကြောင်းကြတယ်အတင်းကရှင်းလင်းပွဲတွေပုံမှန်ရှိတယ်အာနာရှိလာတဲ့အချိန်ကျတော့အဲ့ဒါဒီပုံတော့ကဟိုလောကကြောင်းမြန်လာလို့လိုက်တယ်လို့ပဲဟိုသဘောထားကြည့်ရတာတော့ပုံပြမီဒီယာကြီးမလို့တော့ဘူးလို့ရှင်းပြပုံရတယ်စိတ်လည်းအလေးထားပုံမရဘူးနောက်တစ်ခုကကြတော့ကျွန်တော်တို့ဒီမှာဟိုပြိုလဲနေတာပေါ့နော်မီဒီယာကြီးတစ်ခုပြီးတစ်ခုပြိုလဲနေတာကိုအဖြစ်ကြောင့်မဖြစ်ဖြစ်စီးပွားရေးဖြစ်ကြောင့်မဖြစ်ဖြစ်ကြောင်းမြန်နေရလို့ပဲဖြစ်ဖြစ်ဒါအောင်လဲသူတို့တိတ်ပြီးတော့အလေးထားပုံမရဘူ
းကျွန်တော်သရရှင်တွေလှည့်ပြီးလဲကျင်ပါတယ်မန္တလေးရပါပဲကိုတမ်းမောင်တိုးတုတ်စုတိမြင်မြန်လို့ရပါတယ်ခင်ဗျာ
ဒီလိုရှင်နိုင်ငံဆိုတာကဒီသတင်းမီဒီယာအဓိကပါသတင်းမီဒီယာအဓိကဆိုတော့ဒီ NLD ကသတင်းမီဒီယာအဓိကဆိုတော့လမ်းတယ်လေသတင်းမီဒီယာအမှန်တရားအကုန်ပေါ်ထုတ်ပါလေဟိုဒီသတင်းတွေတုန်းကကြာဟိုဗီဒီယိုလွှတ်ရခွင့်ပေးထားတယ်သူတဲ့ဟိုခွင့်မီဒီယာတွေအကုန်တွေ့တယ်ဌာနဆိုင်တွေလည်းလည်းပူဝင်လို့ရတယ်ဒီမိုကရေစီနိုင်ငံဆိုတော့သူအတီတုံးပါ NLD အဖွဲ့တာအဲ့ဒါကြောင့်နည်းနည်းလေးဘယ်လိုမှသတင်းနေတာထိထန်တာလို့ဖြစ်ပါလေဟုတ်ကဲ့ကိုဒီတော့
ပါဟုတ်ကဲ့ကိုနောက်တူဆွေးနွေးပြပါခင်ဗျကိုတီးလိုက်မှုဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗ
ျကျွန်တော်အနေနဲ့ကတော့ဒီသတင်းသမားတွေကိုဖန်ဆီးတာကတော့ဒါထောင်ချောက်ရှင်တို့ဖန်ဆီးတယ်လို့ကျွန်တော်သုံးသပ်လို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်အမြဲတမ်းပဲတော့မတရားလုပ်ဆောင်တာကျွန်တော်တွေ့မြင်ရတယ်သတင်းသမားတွေဟာသူ့သတင်းအမှန်ကိုသူလိုက်နေတဲ့လူတွေဖြစ်တယ်ဒါကြောင့်မို့ကျွန်တော်ပြည်သူတွေတိအောင်သူတရင်တင်တယ်တရင်ပို့တယ်နိုင်ငံကတိအောင်တင်တယ်ပို့တယ်အဲအဲကြောင့်မို့လက်ရှိအစိုးရစစ်တပ်ကနော်နိုင်ငံကတိတော့မှဆိုလို့ပြိတ်တယ်ဆိုတယ်နော်အစိုးရစစ်တပ်ပြီးတယ်ယူသွင်းနေတဲ့စစ်တပ်ဖြစ်တဲ့အတွက်နော်နိုင်ငံတကာအနေနဲ့နော်စ ဆေးကြံတိုက်ဖို့တော့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကုသိလေးမူကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲတွေဆိုပြီးတော့တော်ရှင်ချိုးကလည်းပေးစာတွေပို့ထားပါတယ်ကျွန်တော်ကိုပြိုးဝင်းထက်အောင်ဆိုတဲ့သူရဲ့စာအရင်ဖတ်ပြချင်ပါတယ်သူကရေးထားတာတော့ဒီ writer သတင်းတောက်နှစ်ယောက်ရဲ့တရားစီရင်ရေးကတော့တကယ်ကိုစိတ်ပျက်စရာပါပဲတဲ့သူတို့နှစ်ယောက်ကိုမလို့ရဖြစ်နေအချိန်ကြီးအရန်ဆွဲနေပါတယ်တဲ့အခုလည်းတရားသူကြီးကနေပကောင်းလို့ဆိုပြီးတော့နောက်လ3ရက်ချိန်နေတဲ့ဒီနေရာမှာသူမသိလို့မေးချင်တာတခုရှိပါတယ်တဲ့တခြားတခြားသောဖွံ့ဖြိုးတိုးတက်ပြီးတော့တရားစီရင်ရေးအပိုင်းမှာဗက်မလိုက်တဲ့နိုင်ငံတွေမှာရောအခုလိုမျိုးရေးကြည့်တဲ့မှုကိုအပြီးအမိန်ချမှတ်ရမယ်နေ့လိုမျိုးမှာတရားသူကြီးကဘာဖြစ်လို့ညာဖြစ်လို့ဆိုပြီးတော့ချိန်ဆွဲချင်တိုင်းဆွဲလို့ရပါလားတဲ့ပင်နိုင်စနေပြိမဲ့ဆရာကြီးတွေအနေနဲ့ပြန်လဲဖြည့်ကြားပေးစီလိုပါရတဲ့ဒီအမှုပေါ်မှာသူ့ရဲ့အမြင်ကတော့ writer သတင်းတောက်နှစ်ယောက်ကိုအေးအေးယူခဲ့ရင်တော့မြမသတင်းလောကရဲ့သတင်းတောက်တွေဖို့တော့ရင်လေးစရာပါတဲ့နလန်ထူနိုင်ဖို့လွယ်မှာမဟုတ်ပါဘူးတဲ့အဲ့တော့ကျွန်တော်ဒီနေရာမှာသူမေးတဲ့မေးခွန်းကတရားရေးကိစ္စဖြစ်နေတော့ကျွန်တော်တွေ့ခဲ့ပြီးတော့ကျွန်တော်မေးချင်ပါတယ်ကျွန်တော်ဒီအမှုနဲ့ပတ်သက်ပြီးတော့လဲကိုတာလွန်ဇောင်းတက်ကတောက်လျှောက်လိုက်နေရဆိုတော့ဒီအမှုခြေနေပေါ့ဒီကို writer သတင်းတောက်နှစ်ယောက်ကဖန်ဆီးသွားတဲ့ဖန်ဆီးခါတဲ့အခြေအနေကအတော်များများယူဆရတော့ဒါတော့ဒီထောင်ချောက်ထောင်ချောက်ဆင်ပြီးတော့ဖန်ဆီးခံရတယ်လို့မြင်ကြပါတယ်သတင်းသမားတွေရဲ့အမြင်ပေါ့နော်အဲ့တော့အခုတရားစီရင်ရေးတရားစစ်ဆေးနေတဲ့အခြေအနေကကောမျက်မျက်တတရှိရလားခင်ဗျာဘယ်လိုရှိပါလဲ
ကျွန်တော်တို့မြင်ရတော့ပေါ့နော်ဟုတ်လားဒီအမှုမိုးရနိုင်လို့အဲသူကဒါရင်းမြုပ်တင်ကိုကနေထောင်ချောက်ဆင်ထိုင်နေဆိုထပ်ဆိုရဲဒါကိုတရားလိုဘက်ကနေပြီးတော့ဒါတက်တရားနေပြီးတော့ဖြောက်ဖို့တရားရုံးကိုကျင်းနေတယ်ဒါပေမဲ့တရားရုံးကပြေချတယ်ပေါ့ဒါပေမဲ့လည်းဟိုဒီအမှုမိုးရနိုင်ရဲ့ထွက်ချက်ကိုလက်ခံတယ်အဲဒါပေမဲ့ဆော့ချက်တင်လိုက်တယ်ကျွန်တော်ကဒီရလက်ကိုပဲနောက်ဆုံးတော့ကြည့်ရမယ်လို့ထင်ပါတယ်သူတို့ဘယ်လိုပဲဆုံးချက်ဘယ်တော့ပဲစစ်ဆေးမှုကညတာတယ်ပြောဒီရလက်ကမမြတာဘူးဆိုလို့ရှိရင်ဒီတွက်ဆက်တစ်ခုလုံးကမမြတာဘူးဆိုရင်အခြေရဖတ်မှာပဲအဲ့တော့စစ်ဆေးတာကိုပဲကျွန်တော်တို့ကသိပြီးတော့ဟို highlight လုပ်လို့မရဘူးထင်ပါတယ်အဲ့တော့ထောက်ချောက်ရှင်ဖိုင်းခါရတာတတူအလုပ်ကိုသူလုပ်ရင်းနဲ့အဖိုင်းခါရတယ်ဆိုတာလေပေါ်လို့နေဒါမဟုတ်တာလုပ်ထားတဲ့
ဒါပေမဲ့ဒေါ်ဆန်းစုကြည်ကတော့ဒီသူတို့နှစ်ယောက်ဖန်ဆီးခါရတဲ့ကိစ္စကဥပဒေညီဆုံးလို့ဆိုတဲ့သဘောမျိုးပြောသွားတာရှိပါတယ်ခင်ဗျာအဲ့တော့တကယ်တမ်းအဖြေကဟုတ်ကဲ့ဟုတ်ကဲ
့ဒေါ်ဆန်းစုကြည်ဘက်ကကျွန်တော်တို့ကပြောပြရရှိတယ်ဒေါ်ဆန်းစုကြည်ကဘယ်လောက်ထိသူဒီအခြေအနေကိုသူသိတယ်လဲနောက်ပြီးတော့သူကိုယ်တိုင်ရောဘယ်လောက်ဒီကိစ္စကိုတကယ်ကိုဟိုလေလာတယ်ဆိုတာလည်းမကြည့်ပါနဲ့နောက်တစ်ခုကကြတော့ဟိုသူကဒီနေ့ပြီးတော့မှတကယ်ဟိုသူ့ကိုတတ်တယ်ဝိုင်းထားတဲ့သူတွေအကုန်လုံးဟာရန်နီယာဒီအရင်ဆိုးရရဲ့ရန်နီယာအရင်ဆိုးရရဲ့လူတွေဒီလူတွေကနေဝိုင်းနေကြတဲ့ report ကိုဖတ်ပြီးတော့သူကဟိုတရားမျှတရတရားမမျှတဘူးသူဒီလိုဆုံးဖြတ်လို့မရပါဘူ
းကိုတီဟာဒီအမှုနဲ့ပတ်သက်ပြီးတော့သတင်းတော်သူအနေနဲ့ကိုတီဟာရဲ့အမြင်လည်းသိချင်ပါတယ်ခင်ဗျ
တတ်တနာကဘာလဲဆိုတော့ကျွန်တော်ဒီအချိန်တည်းကဒီအုပ်ချုပ်ရေးညာနေရာကအဲ့ဒီနဲ့ပေါ်တော့ရှိခဲ့ပြီးသားဉာဏ်ရာပုံမှာအသွားအစ်ကလာထိုင်ရတာပေါ့အဲ့တော့အသွားအစ်နေနေလေအထူးသဖြင့်ဗျာဒီပြည်ရဲ့ဝန်ကြီးဌာနကိုကန့်ကျွဲတဲ့ခါမှာစာမသိအာမသိပေါ့ဗျာပတ်တိုင်းနိုင်မကန့်ကျွဲနိုင်ဘူးဘာဖြစ်လို့လဲဆိုတော့ဒါဟိုပေါ့ကျွန်တော်တို့ဒီ technically ကျွန်တော်တို့ဟို manage လုပ်ရတဲ့အပိုင်းလေးရှိရဲ့ဗျာကျွန်တော်တို့တတ်တခုလိုပဲလက်နက်ကန်တပ်ဖွဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒါလက်နက်ကန်တပ်ဖွဲ့တွေပါပြီးတော့ဖွဲ့စည်းထားတဲ့ဉာဏ်ရာတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့တို့ကအောက်ကနေပြင်ပြနေတဲ့ဟာကိုပုံမှန်ပဲတုံးသက်ပြီးတော့တုံ့ပြန်တဲ့သဘောမျိုးပေါ့နော်။ပါမိုင်းနိုင်ကြီးရဲ့ဝန်ကြီးဌာနကိုတိုင်းတွယ်စီမံနေတာမဟုတ်တဲ့အတွက်ကြောင့်အဖက်မှာလည်းဒီကြေကွာရှိတယ်။အဲ့တော့တက်လာတဲ့ပို့ရီကိုကြည့်ပြီးတော့ဖုံးဖြတ်တဲ့ပြဿနာပေါ့ဗျာ။ဆိုတော့အဲ့ဒီပြဿနာတော့မူလပြဿနာပဲ။အဲ့ဒီဆက်မှာတို့ဆိုရအစ်စ်ကောတရားသူကြီးရောလုတ်တင်တာတော့အနေနဲ့အခုဒါကျန်တာတွေကတော့အားလုံးသိပြီးသားဆိုကျွန်တော်မပြောတော့ပါဘူး။အစိုးရအနေနဲ့ကလည်းဒီကိစ္စကိုတကယ်ကိုထဲထဲဝင်ဝင်နည်းနည်းဆိုင်ဆိုင်လေ့လာတယ်တပတ်ကနေပြီးတော့ဟုတ်လားတရားရပြပြနေရတဲ့ဘိုင်းတော်တော်လည်းပဲပြပမှာပြောဆိုနေရရှိတယ်သုံးတတ်နေရရှိတယ်တရားလုံးရဲ့တရားလုံးဘက်ကပြင်လာတဲ့ဟုတ်လားမျက်မြင်သက်သေရဲဘူးပြလိုက်ကြဒါဟာထောင်ချောက်ဆင်ပါလို့ပြောထားတဲ့ကိစ္စကကျွန်တော်တို့ဒီတရားရေးကျွန်တော်တို့တမိုင်းမှာမြန်မာတရားရေးတမိုင်းမှာမရှိခဲ့ဘူးဒီလိုတရားလုံးဘက်ကသက်သေကိုလိုက်ကထောက်ချက်ပေးတဲ့ပုံမျိုးတရားခွင်မှာတရားဝင်ပြောတာသူရဲ့ဒုက္ခကိုသူရဲ့ဘဝကိုရင်းနှီးပြောတဲ့ကိစ္စမျိုးအဲ့ဒါဆိုလို့ရှိလို့ရှင်အစိုးရအနေနဲ့ကပြန်ပြီးပြန်လာတမိတဖုံပေါ်တော့ပြန်လာတုံ့တက်တယ်ဒါကအစိုးရပိုင်းတခါတရားသူကြီးခူလိုက်ကြလဲကျွန်တော်တို့အခုဆိုလို့ရှင်တရားခွင်မှာကျွန်တော်နောက်ဆုံးရှောက်လဲတဲ့နေရာတွားခဲ့တဲ့အခါမှာဒါကိုပါလုံးတို့ရဲ့ဒီရယူထားဆိုမျိုးဝက်ချက်ဒီအကြောင်းပြောတဲ့အခါမှာအဲ့ဒီမျိုးဝက်ချက်ဆိုတဲ့ဟာတွေကတော်တော်များများဒီနောက်ဒီလက်ထဲမှာရှိရပုံနံပါတ်လိုဟာမျိုးတော့လူကြီးခင်းစင်လိုဟာမျိုးတံတိုးတွေကကျွန်တော်တို့ကတော်တော်များများရှိမှရှိရရှိတယ်ဆိုတာကလေအဲ့ဒီစာရွက်ကဘာမှအတုံးပွင့်တော့ဘူးဟုတ်လားဘာတိုးဝတ်ချက်မဟုတ်တော့လေအဲ့ဒီစာရွက်ကအပြုတ်ဝတ်ကိုရေးထားသူရဲ့ဆက်ပလာရှိလို့ဖြစ်နေတယ်တို့စီမှာ
အခုလိုမျိုးဒီဖြစ်သွားတဲ့ကိစ္စကြောင့်မလို့ပေါ့ထောင်ရောက်စေဖန်တဲ့လူယူဆကြတယ်ခုနလျှို့ဝတ်ဆွဲစာတိုင်းကိစ္စမျိုးဖြစ်သွားကြောင့်မလို့တည်င်းသမားရဲ့တည်င်းလိုက်တဲ့ခါမှာတော့တစုံတရာဒီမှုအခြေအနေကြောင့်တွတ်ဆုတ်သွားတာမျိုးတွေရောတွေ့ရလား
ပြေကြတာပေါ့ပြေကြတာပေါ့အခုသူတို့တင်ကြတဲ့အချိန်မှာဟုတ်လားပုံရံမင်းကြီးရဲ့ခီးစဉ်ဟုတ်လားအသေးစိတ်ပါတယ်ဆိုတော့ဒီလိုဟာမျိုးတွေက ကျွန်တော်တို့လူတိုင်းရနိုင်တဲ့ကိစ္စမျိုးတွေအဓိကကကျွန်တော်ပြောအုပ်ချုပ်ရေးဘက်ကရောဟလာတရားစီရင်ဘက်ကရောဒီလိုဆက်ရဆက်တဲ့တကယ်သိရုပ်ဝက်လားဘယ်လိုသိရုပ်ဝက်လဲဘယ်လိုလူမျိုးတွေမှာရတတ်တယ်ဘယ်လိုဘာကြောင့်သူ့လက်ထက်ရောက်သွားတယ်ဆိုတာလင်းလာတယ်အဲကျတော့တချို့ဟာတွေကကျွန်တော်တို့အဆက်တန်းနေတဲ့သိရုပ်ဝက်ဆိုတာပေါ်ပြတာအဲ့ဒါယာယီသိရုပ်ဝက်ကလုံတုံးကသိရုပ်ဝက်ကအဲ့ဒီထောက်ပြလိုက်တဲ့ခြင်းအစားသိရုပ်ဝက်မဟုတ်တော့ဘူးဆိုတော့ဒါမျိုးတွေရှိတယ်နောက်ကအခုနောက်ပိုင်းလူကไซเบอร์รู้บ่รู้ล่ะเมสเซนเจอร์รู้ปอนาแล้วก็จะอเลยต้องเลยอโซราบักหลูเนี่ยแหละดีโลโลตะเถียนแช่ละติโพมะตัดดออูอารมณ์ไบเบอร์เนี่ยแช่ไล่จะหาမျိုးเออโหตะโลก็คือตะโลญี่ปุ่นจีนเนี่ยตะกุไล่อ่ะเลยตะโลก็แค่นอกไปดิคีเซนเนี่ยปัดตัดดูไอ้มาเนี่ยเปียวหมดเลยนะตะโลก็ไอ้เปียวหมดสู่ยีดาเนี่ยตะเกียวตะโลก็กายอ่ะเฉยตะโบตะกุอ่ะตะโลก็เลยดีตาเนี่ยพันลงอย่างอ่ะตะโบตะกุอ่ะตะโลก็โคจูท้องอ๋องรู้บ่รู้ฮะล่ะเออะอภเฝ่อ่ะป้องน่ะปัดดิဒီလိုပေါ့နာမတည်းဆိုကျွန်တော်တို့တရေသမားရဲ့အားလုံးဟာဟလာဒီပြည်လုံးကြီးလာကြလို့မျိုးနေပြည်တော်မှာလုံးတဲ့ပွဲမျိုးလာတဲ့ခါကျအဖွဲ့ကြီးတိုင်းစိုက်ပွဲဖြစ်နေ KIA လို့ဖွဲ့ပြီးတော့ဗာကျွန်တော်တို့တရေလူချင်းတဲ့ခါကျသူတို့ပေါ့နာမတည်းတောင်းထားရတယ်ဒီပေါ့နာမတည်းကအစာတက်တာကဖြစ်နေတဲ့သဘောဖြစ်နေတောင်းလဲကြတဲ့အရာဆိုလို့ဆို
တော့
ကျွန်တော်တို့ရဲ့ဒီတရေနောက်တွေရဲ့ဘဝအချက်ချောက်ကျွန်တော်တို့ကဒုက္ခတွေပဲဟိုထမေဘူးစီးပေါ့ဗျာလောင်ပဲဟာပတ်ပတ်ဝင်းကျင်မှာပတ်ပတ်လေဝိုင်းနေတယ်လို့ပဲအဲ့တော့တက်တာမဟုတ်ရင်တက်တာမဟုတ်ဘူးတက်တာဟုတ်တယ်လို့ဆိုလို့ရှိရင်အာနာဘက်ယူသားရဲ့အခြေအနေကျွန်တော်တို့တက်တာဖြစ်နိုင်တယ်နေသားဗျာ
တတော်ရှိတူဦးရဲ့ဘေးစာလေးဖတ်ချက်ပါလေလက်ရှိတည်င်းကိုတန့်စော်ဦးပါသူရေးထားတာလက်ရှိတည်င်းလှခွင့်ရေးသားခွင့်တင်ရိုက်ခွင့်လှုပ်ဆောင်တဲ့မီဒီယာတိုင်းနောက်ဆုံးတွေ့ကြုံရတာကတော့တရားရုံးနဲ့တရားစီရင်ခြင်းခါတာပါတဲ့ဥပမာသူကရိုက်တာတရင်တော်နှုတ်ဦးကိုထောက်ပြပါတယ်လူလက်ဆော်ရေးသားဒူတန်းနဲ့လူလက်ဆော်တရင်ရိုက်ယူတိုင်းဟာတရားရုံးနဲ့စီရင်တရားစီရင်ခြင်းစာတွေကိုရှောင်ပေမဲ့အီကန်တွေ့ကြုံနိုင်တဲ့အခက်အခဲတစ်ခုဖြစ်တဲ့အတွက်တရားရေးကဏ္ဍတက်မှတ်လို့ရှိရင်စစ်ဆေးရလက်ထက်တုန်းကအမင်းချကန်ဒီတရားသူကြီးကချမှတ်မဲ့ပြစ်ဒဏ်မိတ်ကိုဆောင်ရတာမျိုးမရှိတော့လို့ရှိရင်လူလက်ဆော်ရေးသားကနဲ့တရင်ရိုက်ယူခွင့်ကိုအထောက်အကူပြုနိုင်ပါသလားတဲ့သူမိတာကတော့နည်းနည်းလေးရှုပ်ထွေးပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ပဲကိုစိုင်းယူကျော်ကိုမေးချင်ပါတယ်ခင်ဗျာကိုစိုင်းယူကျော်အခုလိုမျိုးပေါ့သတင်းမီဒီယာတွေလွတ်လပ်စွာရေးသားခွင့်နောက်သတင်းရယူခွင့်ကိုအာမခံတဲ့ဥပဒေတွေဘဘာကြီးမှာခိုင်ခိုင်မာမာရှိပြီလားဒါမှမဟုတ်အတားအဆီးဖြစ်စီတဲ့ခြားဥပဒေမျိုးတွေရောရှိပါလား
ဒီကတော့ခိုင်ခိုင်မာမာမရှိဘူးပြောလို့ရပါတယ်ကျွန်တော်တို့သတင်းမီဒီယာဥပဒေကလည်းကျွန်တော်တို့သတင်းမီဒီယာတော်တော်ကြီးကာကွယ်ပေးရမျိုးမရှိဘူးအခုကျကျွန်တော်တို့သတင်းရယူပိုင်ပွဲအတွက် public information ဆိုတဲ့ခေါင်းစဉ်ကလည်းဒီတော့လည်းဒီဒီဆွေးနွေးတာသူချင်းဒီကျွန်တော်အတူပြရမှာမရှိသေးဘူးအတားအဆီးဖြစ်နေတဲ့ဥပဒေတွေကတော့ကျွန်တော်တို့ကတာမန်ဂျီပီနိုင်ငံရဲ့ဥပဒေအကျင့်တရင်းဆောင်တွေနိုင်ငံရဲ့ဥပဒေကပုံများတယ်ဒါကမျိုးဆိုရင်ဥပုံမှာပေါ့ကွာ30လောက်ရှိတယ်ဗျာဒီကအ
ဲ့တော့အဲ့ဒီလိုမျိုးမရှိဘူးတရင်းသမားတွေအတွက်ဒုက္ခဖြစ်နေတဲ့ဥပဒေတွေရှိနေတယ်ဆိုရဲတော့ကိစ္စကူတော့ရှင်းပြောရင်တော့ဒီလွှတ်တော်ထဲမှာက NLD အများစုက NLD အများစုကတချင်တော့တရင်းမီဒီယာသမားတွေနဲ့ညီဆက်ခဲ့တဲ့လူတွေပဲသူတို့ရောသတိမပြုမိကြဘူးလားသူတို့ရောပြင်ဖို့မကြိုးစားကြဘူးလား
ကျွန်တော်တို့ဒီမီဒီယာသမားတွေအတွက်တောင်းမပြောနဲ့သူတို့ကိုယ်တိုင်ထောင်ထဲမှာနှိပေါင်းများစွာဒီဆုတ်ဆုတ်ကြက်ကြီးလာကြတဲ့ထောင်ရဲ့အညီပြီးတော့မှသူတို့ဒီတော်ထဲမှာထောင်ကိုပြည့်ပြည့်စုံပေါင်းအောင်ဒီထောင်ကြတဲ့ဒီဟိုပြည့်ပြည့်ပြည့်ပြည့်အင်းင်းအောင်နေရမှုတဲ့မျိုးစုံတစ်ခုမီဒီယာတွေကမှကျွန်တော်မျိုးစုံထုတ်ချက်ပါတယ်အဲ့လိုတော့မရှိပါဘူးအဲ့တော့ကျွန်တော်တို့လက်ချက်တွေအများကြီးရှိတယ်အများကြီးရှိတယ်ကျွန်တော်တို့ကျိုးတက်တဲ့ဒီကောင်းကောင်းလုပ်နိုင်တာကျွန်တော်တို့မတွေ့ရအောင်
ဟုတ်ကဲ့
ဟုတ်ကဲ့ဆိုရင်တော့ပူဝေးရပါတော့
ဟုတ်ကဲ့ဆက်ဟုတ်ကဲ့ကျွန်တော်ဆွနေစီရတော့အများကြီးပါကျွန်တော်အခုဆွနေပုဂံကတော့အချိန်လဲဆစ်သွားလို့ပါအဓိကပေါင်းဆွနေပြီတယ်ကိုတီဟာကိုဆိုင်ယူကျော်ကိုတာလွန်ဆောင်ထက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာနောက်ပိုင်းမှာလည်းကျွန်တော်ဆွနေပါအောင်မယ်ဒီကြောင်းနဲ့ပတ်သက်လို့ပဲကျွန်တော် Diet Relax စီစဉ်လို့တော့ဒီမှာပဲဇာတ်လမ်းပြပါခင
်ဗျာဦးတန်းညူဆွနေတင်ဆက်တဲ့အင်္ကာည Diet Relax စီစဉ်ကိုနားဆင်ကြရပါပါ VOA American တန်ကဗိုလ်တုနစ်မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ဩဂုတ်လ၄ရက်နေ့ကဖောက်ခွဲရေးကိရိယာတွေတင်ဆောင်ထားတဲ့ drone လေးနှစ်စီးဟာ Venezuela နိုင်ငံရဲ့မြို့တော် Caracas အတွင်းသမ္မတ Nicolas Maduro မိန့်ခွန်းပြောကြားနေတဲ့နေရာအနီးပြန်တန်းလာကဖောက်ခွဲတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်။ဒီအဖြစ်အပျက်အတွင်းလူခဏဦးဒဏ်ရာရရှိခဲ့ပါတယ်။ဒီအဖြစ်အပျက်ကိုအကြောင်းပြုပြီးအစိုးရရဲ့လျှို့ဝှက်ရဲတပ်ဖွဲ့ကိုအတုံးချကဗင်နီဇွဲလားအတိုက်ခံတွေကိုနှိမ်နင်းနိုင်ဖို့မာဒူရိုအနေနဲ့အကြောင်းစာဖို့ကြိုးပမ်းနေပါတယ်။ဩဂုတ်လ၄ရက်နေ့မှာဖြစ်ပွားခဲ့တဲ့နိုင်ငံရေးအကြမ်းဖက်မှုကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုံ့ချလိုက်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနျူးယက်ကပြောကြားလိုက်သလိုတမရမာဒူရိုအစိုးရအနေနဲ့တရားဥပဒေစိုးမိုးမှုကိုလေးစားလိုက်နာဖို့အရာရာကိုထိန်းသိမ်းတိန်းသိမ်းလှုပ်ဆောင်ဖို့အပြစ်ကျူးလွန်နိုင်ပွဲရှိတယ်ဆိုပြီးတော့တန်တရားနဲ့စွပ်စွဲထားတဲ့အပြစ်မဲ့သူတွေပေါ်အကာအကွယ်ပေးဖို့ကတောင်းဆိုလိုက်ပါတယ်ဒီဖောက်ခွဲမှုဖြစ်ရက်ကိုလက်တုံပြန်တဲ့အနေနဲ့လူတချို့ကိုစီကန်းပေါင်ကြော်လွန်ပြီးတော့လက်လွတ်စပယ်ထင်းတယ်လို့ဖမ်းဆီးမှုတွေပြုလုပ်နေပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အခြေခံဥပဒေအရ Lunyanguin, Pia Mesure, Ubri Bangu, Cholon Biro, Losamu, Leshini Bare. At the Araba, Nimba, Nesta Biro, Winkan Kaine, Loya Mugu, American Pionzuka, Shunchabare. Ogula Lianiga, Pipogre, Pipian, Patabi, Lula de Chonjin, Pinashini, Pawne, Commission Tiane, Songzas, Sibu, Nangadaga, First Eden, Edu, Genoduga, Tonsu Vare, Lu, Miss Nueka, Piovare. Maduro Soya Nine, Venezuela Nanga, Twin, Pansy, Yeu, Cantayadu, Aloe, Luquin Yego, Lizabune, Nangae, Genari, Pien, Anashin Sazan, Tindalo, Pansy Tadurigo, Chachin Pian Lobigo, Tonsu Vare. Dambi Dwin Yan Biama, Mitiny Muri Pibo, Pidurigo, Senya Doka, Jade, Pibo, Pulo Muri Dwe, Venezuela Soyama, Dawin Shibare. Maduro Soyaha, Tanetide, Venezuela Pidurie, Nangada, Chigan Kunyeri, Yadi Yaride, Sata, Kadamu Pulo Dari, Jama Yi Sansamune, Chigan Longyomu Pibo, Sashi Darigo, Senator Jack, Piesi Pikereru, Miss Nueka Piovare. Maduro Soya Nene, Dudajan Sanamu, Kepetanago, Pishin, Naye Dwe, Nangadagaye, Gunigo Yayubi, Democracy Lula Quini, Piane Possum, Pivo Dwe, Chenodo Nene, Abbe Taito Mare, Venezuela Pidure Lula Dandare, Lula Pio, Taya Wapiore, Democracy Nangani Pipoye Dwe, American Piranzuha, Venezuela Pidurine, Du Yati Nima Pichomak, Mia.
American Soya Ye Deborah Mi Abo Chin Pialu Chivari. Agu Nazen Ye Agaro, American Soya Ye Deborah Mi Nida Pipi, Piyue Abo Mok Chong Tisi Abo De Kimya. Bodu Ne Digini Nyan Ni Ve Chonan Gwene Kun 90 Tolu Me Season Ni Uro, Lainu Mi Da Sekun Seku Nasa Ngaru Ma Panyu Talking Mutaka, Jobia, we won't, yeah.
Kula Tamaka, Lundry, Kamsima, Inga Nika, Jempake, Namaning, eat a good point, Sunnyway, a point Mingoma, Kula Tamaka, Dream Mucho, Antonio Gutaraska, the campaign and ego, Kula Tamaka, a poor series, toy of Nambut, Teko, Yeti Jone, Doka, Derry, Kuni, Dread, Jambon, Weary, Lua Nijan, Pioja Kebari, D. Sunnyway, Kula Tamaka, Saint American Tamaji, Nikki Heliga, Doka, Derry, Guru, Pierre Digani. Runja Miasua through Gure, a champagne, Day, Kansaki, and a retreat, Pip Piro, Dima, a Yeti, Sunga, Diazimurigo, Diga, Julonet, Dia Kanha, Nema Sitan, Longjoy, Tatri, Pinirago, Tria, Elu Piovare, Runja Doka, the Susuan, Tataniva, Lakantare, Tataniva, Lakantare, Indian Bangladesh, Nangaro, Down Yumu, Down Kamu Kisago, Lena Kantrebu, Lua Jam Pio, the Lutu, Nangos Legaro, Yakan Tatanaha, Lumui, Pataita, Manchanga, Shokrimu, Shinramu, the Pibine, a cemetery, Chinkat, Niga, the Saint, a chain you pishing a mellow, Pioja Kebari. လုံချွေးကောင်စီတကယ်ဖွင့်ဆွေးနွေးပွဲမှာလုံချွေးကောင်စီအနေနဲ့အဖွဲ့ဝင်9နိုင်ငံကကိုယ်စားလှယ်အလက်ကျအဖွဲ့ဝင်နိုင်ငံတွေပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကကုလသမဂ္ဂဆိုင်ရာသမ္မတကြီးတွေအသီးသီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကြားရရှိခဲ့တဲ့ကုန်သွယ်ရေးဆိုင်ရာယာယီသဘောတူညီချက်ဟာနှစ်နိုင်ငံစလုံးအတွက်အကျိုးရှိကြောင
ပဲမဲ့ဂျပန်ရဲ့လုံခြုံရေးတော်တော်ပြင်းပြင်းထန်ထန်ချိန်ချောက်လာနိုင်တဲ့အနေအထားမှာရှိနေသေးပဲလို့ဂျပန်အစိုးရကပြောပါတယ်။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုဒေါက်တာမြို့သက်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမူကမင်းအင်ဂျင်နီယာဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လစ်ဆန်ဖြစ်ပါတယ်။ဒီကနေ့မိနစ်အတွက်ပြည်ရဲ့အစီအစဉ်တွေကိုမ ော်ညွှန်ဝေးအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.